အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းဖီလာဒါဖီးယားမြို့အနီးမှာအင်္ဂါနေ့ညကဘင်းချော်တိမ်မောက်ခဲ့တဲ့ခီးတဲ့တင်ရထားတိမ်မောက်မှုမှာအနည်းဆုံးလူခဏဦးသေဆုံးပြီးတော့လူပေါင်း200ဒဏ်ရာရရှိခဲ့ပါတယ်။ရထားတိမ်မောက်ချိန်မှာတနအီကိုမိုင်100နီးပါးမောင်းနှင်နေတာဖြစ်တယ်လို့အာနာဘယ်နီကပြောလိုက်ပါတယ်။ဘာကြောင့်ရထားတိမ်မောက်ခဲ့ရတယ်ဆိုတာကိုထုတ်ပြန်ပြောဆိုခြင်းမရှိသေးပေမဲ့စုံစမ်းစစ်ဆေးနေသူတွေကတော့ရထားဟာတတ်မှတ်ထားတဲ့အမြန်နှုံးထက်နဆနီးပါးမြင့်ပြီးတော့မောင်းနှင်နေတာကိုတွေ့ရတယ်လို့ပြောပါတယ်။ရထားမတိမောက်ခင်တနအီအလိုအကွေ့မှာရထားရဲ့အမြန်နှုံးဟာတနအီကိုမိုင်80နှုံးရှိခဲ့ပါတယ်။ဝါရှင်တန်ကနေနယူးယောက်ကိုသွားတဲ့ခီးတဲ့တင်ခုနှစ်တွဲပါ Amtrak ရထားမောင်းနှင်သူဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ပြန်ကြေညာခြင်းမရှိပေမဲ့သူဟာအသက်ရှင်လျက်ရှိနေတယ်လို့ဆိုပါတယ်။ဒါပေမဲ့သူကရဲတပ်ဖွဲ့နဲ့စကားပြောဆိုဖို့ငြင်းဆိုနေတယ်လို့လည်းသိရပါတယ်ခင်ဗျ။